မြန်မာသမ္မတဦးသိန်းစိန်ဟာတရုတ်နိုင်ငံနဲ့အမေရိကန်နိုင်ငံတွေကိုမကြခင်တွားရောက်ဖို့ရှိပါတယ်။တရုတ်နိုင်ငံမှာကျင်းပမဲ့အာဆီယံတရုတ်နန်နင်းကုန်စည်ပြပွဲကိုတက်ရောက်ဖို့ရှိတယ်လို့အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းတက်ရောက်မိန့်ခွန်းပြောကြားဖို့ရှိနေပါတယ်။အသေးစိတ်ကိုတော့ Bangkok VOA ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။သမ္မတဦးသိန်းစိန်ဟာစက်တင်ဘာလအတွင်းပြပခီးစဉ်နှစ်ခုတွားရောက်ဖို့ရှိနေတာမှာပထမခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကိုတော့အခုလ18ရက်နေ့မှာတွားရောက်ဖို့ရှိတဲ့အကြောင်းသမ္မတရုပ်ညွှန်ကြားရေးမှူးဦးစောထေးကပြောပါဗျာ။ကြ
ားသိရတော့ကျွန်တော်တို့နန်နင်းသွားမယ်ဗျာ။နန်နင်းကွန်မြူနတီအာဆီယံချိုင်းနာကွန်မြူနတီဝဲအဲ့ဒါတွားရင်းနဲ့အဲ့ဒီတချို့နေရာတွေတွားမယ်ဟုတ်အဲ့ဒါပါ။18ရက်နေ့လောက်တွားမယ်
။သမ္မတဦးသိန်းစိန်ဟာတရုတ်နိုင်ငံနန်ကျင်းမြို့မှာကျင်းပမဲ့ကိုကြိမ်မြောက်အာဆီယံတရုတ်ကွန်စီပြပွဲကိုတက်ရောက်မှာဖြစ်ပြီးတရုတ်နိုင်ငံမှာ3ရက်လောက်ကြာမယ်လို့သိရပါဗျာ။သမရသိန်းစင်ဟာသူသမရဖြစ်လာပြီးနောက်ပိုင်းတရုတ်နိုင်ငံကိုပြီးခဲ့တဲ့မေလတုန်းကတကြိမ်သွားရောက်လည်ပတ်ပြီးဖြစ်တာကြောင့်ဒါဟာသမရအနေနဲ့တရုတ်နိုင်ငံကိုဒုတိယအကြိမ်မြောက်သွားရောက်ခြင်းဖြစ်ပါတယ်။အဲဒီနောက်မြန်မာနိုင်ငံကိုခဏပြန်လာပြီးအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတက်ရောက်မင်ကွန်းပြောကြားမှာဖြစ်ပါတယ်
။ကျမ်းမြောက်တော်နီ7မှာ UN မှာအဲဒီမင်ကွန်းပြောမယ်။အဲ့လိုပဲသိသေးတယ်။မနေ့ပြန်ကြမှာကျွန်တော်ကိုယ်စားလှယ် UN ကိုယ်စားလှယ်ဟိုမစ္စတာနမ်ဘီယာနဲ့တွေ့မှာအဲ့မှာ final schedule လုံးမှာဟောမနေ့ပြန်ကျွန်တော်တို့ကိုရှင်းဆောင် UN ပဲအချမ်းပေါ့နော်အဲ့ဒါလေးလည်းတို့နဲ့တို့ကစီစဉ်ပေးမှာဟာနဲ့ကျွန်တော်တို့ကလုပ်ချင်နေတာနဲ့အဲ့ဒါလေးတ
ွေတမရအနေနဲ့မြန်မာနိုင်ငံကနေစက်တင်ဘာလ23ရက်နေ့လောက်မှာအမေရိကန်ခီးစဉ်ကိုစတင်မယ်လို့သိရပါတယ်တမရရဲ့ခီးစဉ်အသေးစိတ်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေနမ်ဘီယာနဲ့မနေ့ပြန်နေပြီးတော့မှတွေ့ဆုံပြီးတော့မှပဲသိရမှာဖြစ်တဲ့အတွက်မစ္စတာနမ်ဘီယာနဲ့တွေ့ဆုံပြီးမှပဲတမရယုံကအသေးစိတ်ကိုထုတ်ပြမယ်လို့ဥဇော်ထေးကပြောပါတယ်မြန်မာအစိုးရကအမည်မဲ့စည်းရုံးနဲ့ပါနေသူ6000ကျော်တဲကနေ2000ကျော်ရဲ့အမည်စည်းရုံးကိုဩဂုတ်လ28ရက်နေ့ကပယ်ဖျက်ပေးပြီးမရှိမနှောက်မှာပဲအမေရိကန်ပြည်ထောင်စုကလည်းတမရဦးသိန်းစင်အပါအဝင်မြန်မာအစိုးရအဖွဲ့ထိပ်တန်းခေါင်းဆောင်တချို့အပေါ်တူးချင်းစီလိုက်ပိတ်ဆို့အရေးယူထားတာနဲ့ပြည်ဝင်ခွင့်ဗီဇာကန့်သက်ချက်တချို့ကိုချော့ချပေးလိုက်တဲ့အကြောင်းကြေညာခဲ့ပါတယ်အခုလိုပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့ကာလမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပုံမူရင်းနှီးစွာဆက်ဆံလိုတဲ့ဆန္ဒရှိတာကိုပြသလိုတဲ့အတွက်ကြောင့်တမရဦးသိန်းစင်အပေါ်ဗီဇာကန့်သက်ချက်ကိုချော့ချပေးခဲ့တာဖြစ်ပါတယ်တမရဦးသိန်းစင်ဤသို့ပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်လည်းအမေရိကန်နိုင်ငံကိုစက်တင်ဘာလ16ရက်နေ့မှာမြန်မာနိုင်ငံကနေစတင်ထွက်ခွာဖို့ရှိနေတာပါဒေါက်တာဆန်းစုကြည်ဟာအမေရိကန်နိုင်ငံကွန်ဂရက်လွှတ်တော်ကချီးမြှင့်ထားတဲ့ Congressional Gold Medal Award ခေါ်ကွန်ဂရက်လွှတ်တော်ရဲ့ရွှေတိရစ္ဆာန်ကိုကိုယ်တိုင်လက်ခံရယူမှာဖြစ်တယ်လို့လွှတ်တော်မှလည်းစကားပြောကြားမှာဖြစ်ပါတယ်ဒေါက်တာဆန်းစုကြည်ဟာအမေရိကန်နိုင်ငံမှာရှိနေစဉ်အတွင်းနယူးယောက်ဝါရှင်တန်ကယ်လီဖိုးနီးယားနဲ့အင်ဒီယားနာပြည်နယ်တွေမှာရှိနေကြတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကခေါင်းဆောင်၂ယောက်ဖြစ်ကြတဲ့တမရဦးသိန်းစိန်နဲ့ဒေါက်တာဆန်းစုကြည်တို့အမေရိကန်နိုင်ငံကိုတပြိုင်တည်းရောက်နေတဲ့အချိန်မှာအမေရိကန်တမရဘာရက်အိုဘားမားအနေနဲ့ဒီခေါင်းဆောင၂ယောက်စလုံးနဲ့တွေ့ဆုံတဲ့အကြောင်း CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာရေးရာလေ့လာရေးဌာနကအကြံပြုချက်ထုတ်ပြန်ထားပါတယ်။ဒီ CSIS အဖွဲ့ဟာမြန်မာနိုင်ငံကလက်ရှိပြုလုပ်နေတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုပြီးခဲ့တဲ့ဩဂုတ်လအတွင်းတွားရောက်လေ့လာခဲ့ကြပြီးအမေရိကန်အစိုးရကိုမူဝါဒဆိုင်ရာအကြံပြုချက်တွေတင်ပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။